မြန်မာနိုင်ငံမှာမီးမှန်မှန်မရတာနဲ့စွန့်ရင်မလုံလောက်တဲ့ပြဿနာတွေကြုံရသလိုအဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအခက်အခဲတွေရှိနေသေးပဲလို့ပြည်သူ့လွှတ်တော်လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ငံပြောပါရယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဦးကြည်မိုးနိုင်ငံဦးတန်းထိုက်ဦးကတွေ့ဆုံမီးမျက်ရမှာလက်ရှိအစိုးရလက်ထက်မှာအရင်အစိုးရလက်ထက်ထက်ပိုးပြီးတော့မီးပြက်တာတွေလျှက်စစ်စွန့်ရင်အလုံးလောက်မရဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မီးမျက်ရမှာသူကအခုလိုစပြီးတော့ဖြေပါရယ်
မျိုးလေးပြောရင်တော့ကျွန်တော်အစိုးရလက်ထက်မှာလျှက်စစ်တပ်အားထတ်ထုတ်နိုင်မဲ့အခွင့်အလမ်းအခြေအနေတွေကစီမံကိန်းတိစောက်ဆဲကာလတွေပဲများတယ်အသစ်ထုတ်ဖို့စီမံကိန်းတွေကနှစ်အနည်းဆုံး၄-၅နှစ်ပြီးမှထွက်မဲ့အနေအထားရှိတဲ့အတွက်သုံးဆွဲသူကသာတိုးတက်လာတယ်ထုတ်တဲ့ဘက်ကတော့မူလတိုင်းပဲကျွန်တော်ရှိနေသေးတဲ့အတိုင်းဆိုတော့ demand ကပိုများနေရပါလေဒါဒီပိုများတဲ့ပုံမှာကိုလိုအပ်ချက်တွေအများဆုံးဖြည့်ဆည်းနိုင်မဲ့နည်းလမ်းလဲကျွန်တော်ရှာဖွေလို့လဲဒီနှစ်ထဲမှာဆိုရင်မေဂါဝတ်တိုးထုတ်နိုင်ပြီးတော့လက်စစ်မီဟိုပြက်တဲ့ဒုက္ခကိုလည်းတိုးတဲ့သုံးဆွဲလာနဲ့နိုင်ရှင်တော်တော်လေးထိန်းနိုင်ခဲ့တယ်လို့ယူဆမှာပါ။ဒါရှင်းနေတယ်လို့တော့ဒီတိုင်းဒီလောက်နဲ့ကတော့ရပ်ထားလို့မရဘူး။အားလုံးဖြစ်နိုင်ချင်နီလာအားလုံးနဲ့ထုတ်ယူသုံးဆွဲနိုင်မှုတော့ကျွန်တော်တို့လည်းတော့အစိုးရအနေနဲ့တော့စူးစမ်းလိမ့်မယ်လို့ယူဆပါတယ်။ကျွန်တော်လွှတ်တော်ဘက်ကဆိုတော့ဒါတွေကကျွန်တော်ပြောလို့မရဘူးပေါ့နော်
။ဟုတ်ကဲ
့ဟုတ်ကဲ့
တကယ်လို့ဒီစွန့်ရင်ပြဿနာကိုဖြေရှင်းဖို့ဆိုရင်အဓိကလက်စစ်စွန့်ရင်လုံလောက်ဖို့ဆိုလို့ရှိရင်ဘာဒီလိုအပ်မယ်လို့ recommendation ပေါ့တုံးတတ်ပါလေခင်ဗ
ျလက်စစ်တာတိုးတဲ့ထုတ်လို့ရရှိဖို့ဆိုတာနေရာမှာလက်စစ်ထုတ်နိုင်တဲ့နည်းလမ်းတွေကတော့နည်းလမ်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့တမဈေးအသက်သာဆုံးနဲ့ရနိုင်တာရေရလက်စစ်ပေါ့ရကျွန်တော်ခုနပြောသူရေရလက်စစ်ကလည်း၄-၅နှစ်အတွင်းမှာမထွက်လာနိုင်ဘူးဆိုတော့တခြားနည်းလမ်းကိုကျွန်တော်ရွေးချယ်မှာပဲရမယ်နေတာပေါ့တခြားနည်းလမ်းရွေးချယ်တော့ဈေးနှုန်းတွေကနိုင်ရှင်ကြည့်ရင်ဥပမာကြောင်မီးသွေးဆိုရင်နည်းနည်းရေရလက်စစ်တဲ့ဈေးနည်းနည်းပိုကြည့်မယ်အဲ့တော့သဘောတမ်းငွေသုံးမယ်ဆိုရင်သူ့တဲ့ပို့ပြီးတော့ဈေးပို့များမယ်ဆိုလာဆိုရင်လည်းသူ့တဲ့ပို့ပြီးတော့ဈေးထက်ကြီးမယ်ဆိုအဲ့တော့ညက်စစ်ကတော့ရဖို့ကတော့နီလန်းမျိုးစုံသုံးဆွဲလို့ရတယ်ဒါပေမဲ့ဒီရရဖို့အတွက်က unit ကိုကုန်ကြမယ်ကုန်ကြစင်းတယ်လက်ရှိမြန်မာနိုင်ငံမှာကောက်တဲ့နှုံသားနေရကွာချက်များနေတော့ပုဂ္ဂလိကဝယ်ပြီးပြီးနိုင်ငံတော်ဆွေးရပဲလို့လို့ဒီရကိုဘယ်လိုထပ်ရှုံးခံနိုင်မလဲဆိုတဲ့ကိစ္စတော့လက်ရှိအချက်တည်းဖြစ်နေတယ်ဒါမေးခွန်းတစ်ခုပေါ့
လောလောဆယ်ဒီစွန့်ရင်ချွေတာကြီးနဲ့ပတ်သက်လို့အရေးပေါ်အစီအစဉ်တွေဘာတွေချမှတ်ပြီးတော့ဘယ်လိုမျိုးစော်ထားတာဘယ်လိုညွှန်ကြားချက်တွေရှိပါလဲခင်ဗျအ
ခုဒီမေးခွန်းကတော့တကယ်တမ်းကကျွန်တော်လွတ်တော်ရဲ့ဟိုပြောပိုင်ခွင့်နဲ့မှာတော့မရှိဘူးเนาะဒါဟိုအစိုးရရဲ့လျှက်စစ်နဲ့စွန့်ဝင်ကြီးဌာနကဒီအရေးကသူကအကောင့်ထဲပေါ်ဆောင်ရွက်တဲ့ဝင်ကြီးဌာနဖြစ်တဲ့အတွက်ဒီလိုကိစ္စမေးခွန်းတော့သူနဲ့ပဲတိုက်ရိုက်ပူဆိုင်လိမ့်မယ်ထင်တယ်ကျွန်တော်တော့ဖြေလို့မရဘူး
ဟုတ်ကဲ့ဒါပေမဲ့ဒီစွန့်ရင်ကိစ္စကနိုင်ငံရေးအရာရောနိုင်ငံရေးကိစ္စတခုဖြစ်မလာနိုင်ဘူးလားအောင်ရွေးကောက်ပွဲတွေမှာတကယ်လို့စွန့်ရင်လုံခြုံမှုမရှိဘူးဆိုရင်ဒီအတွက်ပေါ်သူသဖြင့်ဒီလွတ်တော်ရေးရာအနေနဲ့ပြင်ဆင်တာမျိုးတွေရှိပါလားခင်ဗျ။
လွတ်တော်ရေးရာကကျွန်တော်တို့ကဒီစပြီးတော့ကျွန်တော်တို့လွတ်တော်တက်တန်းတာတစ်နှစ်ကျော်ကျော်မှာမျက်စင်းနဲ့စွန့်ရင်ဝန်ကြီးဌာနကိုကျွန်တော် oversize လုပ်ရမယ်ကျွန်တော်ကချက်ကန်ပဲလုပ်ရမယ်ဆိုတဲ့သဘောရတော့မြန်မာနိုင်ငံရဲ့လျှက်စစ်ကဏ္ဍရရှိရတဲ့အခြေအနေအားလုံးကိုအချက်လက်တွေကိန်းဂဏန်းတွေလိလာစမ်းသစ်ချက်တွေသုံးသပ်ချက်တွေရောကျွန်တော်တို့ဝန်ကြီးဌာနနဲ့လိုအပ်တဲ့အခါမှာကျွန်တော်မေးမြန်းတာတွေဆွေးနွေးတာတွေလုပ်နေပါတယ်အဲ့တော့ဘာတွေဆက်လုပ်မလဲဆိုတော့သူတို့ကျွန်တော်တို့ကိုကန့်လန့်လို့ဖိတ်ကြားလို့ဆွေးနွေးညှိနှိုင်းမယ်ဆိုရင်တော့ကျွန်တော်ဘက်ကလည်းကော်မတီရတာတွေကိုတိုက်တွန်းဆွေးနွေးဖို့ပါလေရှိပါတယ်တကယ်၍ဒီလိုအပ်တဲ့အပြောင်းလဲဘာတွေလိုအပ်လဲလို့ရှင်းရှင်းလင်းလင်းကျွန်တော်ဘက်ကပြောဖို့အချိန်ရောက်လာပြီဆိုရင်အချိန်ရောက်ရင်လည်းကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့လွတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းနေရတယ်ဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဟုတ်